မြန်မာနိုင်ငံဟာ plastic အလွန်ကျုံတုံးဆက်တဲ့နိုင်ငံတွေထဲမှာပါဝင်လာနေပြီးဒါကိုအသိပညာပေးနိုင်ဖို့ကုလသမဂ္ဂရဲ့အစီအစဉ်တရဖြစ်တဲ့ United Nations Environmental Programming ကစတင်ဆောင်ရွက်နေပါပြီ။ဒီအစီအစဉ်မှာ plastic ရဲ့ဆိုးကျိုးတွေကိုထင်ရှားပေါ်လွင်စေတဲ့ပုံတွေနဲ့ပညာပေးတာတွေလည်းပါဝင်ပါတယ်။ plastic ပစ္စည်းသုံးစွဲမှုလျှော့ချရေးမှာလက်တွေ့ပါဝင်ဆောင်ရွက်နေတဲ့ Novotel Hotel မှာကျင်းပတဲ့ကုလသမဂ္ဂရဲ့အစီအစဉ်မိတ်ဆက်ပွဲကိုတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင်
။ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ် UNEP ကပလတ်စတစ်ကင်းစင်ရေးဖြည့်ရှင်းနည်းဆိုတဲ့ခေါင်းစဉ်နဲ့အစီအစဉ်တစ်ခုကိုဒီဇင်ဘာ9ရက်ရန်ကုန်မြို့မှာမိတ်ဆက်သွားပါတယ်။ဒီဖြည့်ရှင်းနည်းမှာအသိပညာပေးဓာတ်ပုံတွေနဲ့ပြသတဲ့အစီအစဉ်လေးလည်းပါပြီးလူမှုအနေနဲ့ဓာတ်ပုံတွေကနေတဆင်ပလတ်စတစ်တွေရဲ့ဆိုးရွားရဲ့အကျိုးဆက်တွေကိုလေ့လာနိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာပလတ်စတစ်ညီညွတ်မှုတိုက်ဖျက်ရေးအတွက်တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဒီနေ့တက်ရောက်လာတဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ် UNEP ရဲ့ဂျပန်နိုင်ငံဆိုင်ရာဒါရိုက်တာဂျန်မီယော့ရှိကအခုလိုပြောပါတယ
်။မြန်မာနိုင်ငံတွေကဒီပလတ်စတစ်ကိစ္စကိုဖြေရှင်းဖို့ဆိုတော့မလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီတက္ကနာကလည်းမြန်မာနိုင်ငံရဲ့တက္ကနာမဟုတ်ပါဘူး။အဲကြောင့်ဒီကမ္ဘာလုံးအားလုံးအတူတူစ조사ကြရမှာပါ။
ဒီနေ့ Novotel Hotel မှာလုပ်တဲ့ UNEP ရဲ့ Plastic ညီညာမှုအသိပညာပေးအစီအစဉ်မိတ်ဆက်ပွဲမှာဓာတ်ပုံတချို့ကိုလည်းပြသထားပါတယ်။ Novotel Hotel ဟာ Plastic ပစ္စည်းတွေလျှော့ချသုံးစွဲရေးမှာဥဆောင်ပါဝင်လာတဲ့ Hotel တစ်ခုအနေနဲ့လည်းဂုဏ်ပြုချီးကျူးခံရပါတယ်။2019ရဲ့သဘာဝတောင်းကျင်ထိန်းသိမ်းရေးဆောင်ဘုတ်က Plastic ညီညာမှုတိုက်ဖျက်ရေးဆိုတဲ့အတိုင်းတစ်ကမ္ဘာလုံးမှာ Plastic လျှော့ချရေးနဲ့ပတ်သက်လို့အဖြေရှာခဲ့ကြပါတယ်။ရှောင်းတမျိုးလုံးရဲ့စွန့်ပြက်အမှိုက်ကတယောက်ကိုတန်ချိန်2300ကျော်ရှိပြီးအဲ့ဒီအထက်မှာပလတ်စတစ်အမှိုက်ကတန်ချိန်400လောက်ရှိနေတာပါမြန်မာနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကို2012မှာပြဋ္ဌာန်းခဲ့ပြီးမြေတကယ်တမ်းလူထုရဲ့လိုက်နာမှုကတော့အားနည်းနေရလို့သုတေသနစစ်တမ်းတွေကဖော်ပြကြပါတယ်ဒီပွဲကိုတက်ရောက်ခဲ့တဲ့သုတေသနနဲ့သဘာဝပတ်ဝန်းကျင်အဖွဲ့အစည်း Research Institute for Humanity and Nature ကပါမောက်ခစကားကြီးပါရာကတော့ပလတ်စတစ်ကိစ္စမှာလူမှုရဲ့အမြင်ကိုပြုပြင်ကြောင်းလဲဖို့ကပိုပြီးအဓိကကျတယ်လို့ VOA ကိုအခုလိုပြောပါတယ
် Transform the people mind. That's the important change mindset. And because of so example, we use the plastic in our lives.
ဒီလိုတွေကသူတို့ရဲ့စိတ်ကိုပြောင်းလဲပြဖို့အရေးကြီးပါတယ်။ဥပမာပြောရရင်ကျွန်တော်တို့တစ်လျှောက်လုံးပလတ်စတစ်သုံးလာတယ်။တကယ်ကကျွန်တော်တို့ဓာတ်တွေကိုပြန်ပြီးသုံးလို့ရပါတယ်။ဒါမှမဟုတ်ရင် plastic 8တွေကိုရှော့ချသုံးဆွနိုင်ပါလေ။ဂျပန်မှာဆိုရင်ဈေးဝယ်စင်တာတွေမှာတစ်ခါသုံး8တွေအတွက်ဖတ်ဆိုင်ယူပါရတယ်။အဲ့တော့လူတွေကပစ္စည်းထည့်ဖို့အတွက် eco bag လို့ခေါ်တဲ့ကြံသုံးလို့ရတဲ့8တွေယူသွားကြတာပေါ့ဗျာ။ဒီလိုမျိုးအလားတူနည်းတွေနဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်ပါလေ
။တစ်ကမ္ဘာလုံးကထုတ်လုပ်လိုက်တဲ့ plastic ပစ္စည်းတွေရဲ့မှာပြန်လည်အသုံးပြုမှုက10ရာခိုင်နှုန်းလောက်ပဲရှိနေတာဖြစ်ပြီးကြံအားလုံးဟာဆုံးပြည့်အမှတ်ယူဖြစ်ကုန်တာပါ။အဲ့ဒီအချိန်မှာမြန်မာနိုင်ငံဟာလုံခဲ့တဲ့9နှစ်တာကာလနဲ့ရှင်ရင်plastic ဆုံးပြမှုပမာဏကလည်း3%လောက်ပိုပြီးများလာတာဖြစ်ပါတယ်